ဒီကနေ့ဖေဖော်ဝါရီလ20ရက်နေ့ညနေပိုင်းမှာထုတ်ပြန်တဲ့ထိုင်းတန်ရုံရဲ့ကြေညာချက်မှာတော့လာရောက်လျှောက်ထားတဲ့သူတွေအဆင်ပြေချောမွေ့စေဖို့တပြိုင်တည်းလူအများအပြားလာရောက်လျှောက်ထားမှုကိုလျှော့ချပေးနိုင်မှုနဲ့ရုံးလုပ်ငန်းဆိုင်ရာဘေးကင်းလုံခြုံရေးအတွက်လူကိုယ်တိုင်တန်ရုံရှိကိုတန်းစီပြီးတော့ဗီဇာလျှောက်ဖို့အတွက်ရက်ချင်းယူတဲ့စနစ်ကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့ဖော်ပြပါရှိပါတယ်။အဲ့ဒီစနစ်အစားအွန်လိုင်းကနေရက်ချင်းယူတဲ့စနစ်ကိုပြောင်းလဲအစားထိုးသွားမှာဖြစ်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်။လာမယ့်ဖေဖော်ဝါရီလ22ရက်နေ့ကြာသပတေးနေ့ကနေစပြီးတော့
thaicounselor.rangoon.consulate.visa website ကနေရော
ထိုင်းတန်ယုံရဲ့ထုတ်ပြန်ချက်ပါ QR code ကနေပါရှောက်ထားနိုင်ပါတယ်။ထုတ်ပြန်ချက်အရာကတော့ online ကနေရှောက်ထားတဲ့သူတွေကစပြီးတော့သူတို့ရှောက်တဲ့ရက်ကနေတစ်လအတွင်းတန်ယုံဝင်ပြီးတော့ visa ရှောက်ထားတဲ့ရက်ကိုရွေးယူနိုင်မှာဖြစ်ပါတယ်။လျှောက်ထားတာမှာတော့မိမိရဲ့နာမည်တယ်လီဖုန်းအီးမေးလ်လိပ်စာပတ်စပို့နံပါတ်နဲ့ဗီဇာအမျိုးအစားတွေကိုဖြည့်သွင်းပြီးတော့လျှောက်ထားရမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဗီဇာယူတာကိုအွန်လိုင်းစနစ်ကိုပြောင်းလိုက်တာကတော့မကြသေးခင်ရက်ပိုင်းတုန်းကမန္တလေးတိုင်းအောင်မြင်သာဆန်မြို့နယ်ပတ်စပို့ရုံးမှာနိုင်ငံကူးလက်မှတ်လျှောက်ထားဖို့တန်းစီတဲ့သူတွေတဲ့လူအုပ်ပြီးပြီးတော့အသက်သေဆုံးတဲ့အထိရှိလာခဲ့တဲ့အပေါ်မှာထိုင်းတန်ယုံဘက်ကစိုးရိမ်မကင်းဖြစ်လာပြီးတော့လုံခြုံရေးအတွက်ရည်ရွယ်ပြီးအခုလိုပြင်ဆင်တာဖြစ်နိုင်တယ်လို့အမည်မဖော်လိုတဲ့မြန်မာနိုင်ငံရေးသုံးသပ်သူတဦးကပြောပါတယ်။
ဟုတ်ကြတာဘလောက်ပူလို့ပြနေလဲဆိုတာရေနောက်တော့တိုင်းရင်းစီမှာပြုစုစုဝင်းနေလေတိုးဝေးပြီးတော့လာညာရင်ပြီးတော့ဆောင်ပြီးတော့ဒီသူကြီးရတာဒီဒါတွေကိုဒီလိုကဘာကြီးပတ်လုံးလုံးရင်းနေရောသူတို့ကလုံးလုံးရင်းနေဟိုပြည်ဝေးဖြစ်တဲ့ပုံမှာတုံ့ပြန်လာလို့ပဲအချမ်းမြင်တော့ယူဆရမယ်ဘလုံးလုံးရင်းနေပတ်သက်တဲ့အားတော့ဥစားပေးတယ်မှာပါမှာပေါ့နော်နောက်ပြီးတော့ဒီဘက်ကစိုက်ပါစားရဲ့ဒီလေးတို့လုံးလုံးရင်းတို့ကလည်းတောက်ပြာတာတန်ကုန်တာလေးရှိကောင်းလို့ရှိမှာပေါ့နော်အွန်လိုင်းနဲ့ပြလိုက်လို့ရှိရင်အွန်လိုင်းတိုင်းပြလာကြပေါ့နော်ဒီလိုမျိုး
တချိန်ထဲမှာပဲထိုင်းဝန်ကြီးချုပ်ဆရီချာတဖစ်စင်ကလည်းထိုင်းနိုင်ငံတွင်မြန်မာနိုင်ငံသားတွေတရားမဝင်ဝင်ရောက်လာရင်အရေးယူသွားမယ်လို့သတိပေးထားသလိုတရားဝင်ဝင်ရောက်လာတဲ့သူတွေကိုကြိုဆိုမယ်လို့ပြောဆိုတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာဖေဖော်ဝါရီလ19ရက်နေ့ကရေးသားဖော်ပြပါတယ်ထိုင်းနိုင်ငံဘက်ကနေမြန်မာနိုင်ငံကပြဋ္ဌာန်းလိုက်တဲ့စစ်မှုမထမ်းမနေရပြည်သူစစ်မှုထမ်းဥပဒေအရမြန်မာနိုင်ငံသားတွေသူတို့နိုင်ငံတွေကိုအရှိန်အဟုန်နဲ့ဝင်ရောက်လာမှာကိုစိုးရိမ်ပူပန်နေကြသလိုထိုင်းမြန်မာနယ်စပ်တစ်လျှောက်လုံခြုံရေးတိုးမြင့်တာနဲ့ဖမ်းဆီးမှုတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့လည်းအမည်မဖော်လိုတဲ့နိုင်ငံရေးသုံးသပ်သူကအခုလိုသုံးသပ်ပါတယ
်ဆွေးနွေးကြတော့ကြာပေါက်ရှိနေအထူးသဖြင့်ဒီအောင်လန်းကနေပြီးတော့အများကြီးဝင်လာမှာသူတို့စိုးရိမ်နိုင်တယ်နော်နောက်ပြီးတော့ဒီအားရဲ့ရိုက်ခတ်မှုပေါ်မှာဟိုဆက်ကဆောက်ဦးစံကြံလာမယ်အားစုတွေတိုးလာပြီးတော့တိုးလာရင်သူတို့လည်းစားမှလည်းပူပြီးမကြည့်ရင်ဖြစ်မယ်လေဒါတော့လေသူတို့ချိုးရင်နိုင်တယ်ဆိုရင်ဒီကတော့ဒီကဘောက်ရှိပုံပေါ်တယ်တရားမလို့လေတည်ဝင်လာကြပါသူတို့ပါလေအလားတရားဝင်လာရင်လာရင်တော့ရည်ရွယ်ဝင်ဆိုတဲ့ဟာကိုလုံးသူကိုကြီးကိုယ်နဲ့ထုတ်ပြောလာတာဆိုတော့ဒီစားမှပူပြီးတော့ပြည်ပြည်စီစီကျင်းကြကြရည်ယူလာတာမျိုးတစ်ဖက်ကရှိရင်ရှိနိုင်တယ်တစ်ဖက်ကလည်းပူပြီးတော့အဆင်ပြေအောင်ပေါ့တည်ဝင်လာနိုင်အောင်ပူပြီးတော့အဆင်ပြေအောင်လုပ်လာတာမျိုးရှိနိုင်တယ်
မြန်မာနိုင်ငံမှာစစ်မှုမထမ်းမနေရပြည်သူစစ်မှုထမ်းဥပဒေကိုဖေဖော်ဝါရီလ10ရက်နေ့မှာစစ်ကောင်စီကအသက်သွင်းလိုက်တဲ့နောက်မှာတော့လူငယ်လူရွယ်တော်တော်များများကအိန္ဒိယထိုင်းနိုင်ငံအပါအဝင်ပြည်ပနိုင်ငံတွေမှာအလုပ်လုပ်ကြိုင်မှုနောက်ကျောင်းတက်ရောက်ဖို့ပြင်ဆင်မှုတွေရှိလာခဲ့တာပါပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကထိုင်းနိုင်ငံတန်ယုံကနေပြည်ဝင်ခွင့်ဗီဇာလျှောက်ထားမှုတွေပိုများလာတဲ့အတွက်ဗီဇာရဖို့လျှောက်ထားတဲ့သူတွေကိုချုပ်တင်ရက်ချင်းရယူတဲ့တုံကင်တန်းစီစနစ်နဲ့တရက်ကိုလူ400အတွက်ပဲလက်ခံပေးမယ်ဆိုပြီးကန့်သတ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ရက်ဆက်ဆိုသလိုဗီဇာရနိုင်မှုထိုင်းတန်ယုံရှိမှာတန်းစီတာတွေတော်တော်လေးများလာတာပါ။အဲ့ဒီအခြေအနေတွေပြီးတဲ့နောက်မှာတော့အခုလိုမျိုးအွန်လိုင်းကနေရှောက်ထားနိုင်အောင်ထိုင်းတန်ယုံကစီစဉ်လိုက်တာဖြစ်ပါတယ်။အင်တာနက်ဆက်သွယ်မှုကန့်သတ်မှုတွေနောက်နည်းပညာပိုင်းအားနည်းမှုတွေရှိနေတဲ့မြန်မာပြည်အတွက်ဒီစနစ်ကတော့အခက်အခဲဖြစ်နိုင်တယ်လို့နည်းပညာတက်ကြွတဲ့သူတွေအတွက်ကတော့အတော်လေးကိုအဆင်ပြေတယ်လို့ယူဆတဲ့အကြောင်းထိုင်းဗီဇာလျှောက်ထားဖို့ပြင်ဆင်နေတဲ့ကိုချင်းကအခုလိုပြောပါတယ်
။ဒီမှာအင်တာနက်ကလည်းသူကဟိုတက်တစ်ချက်မတက်တစ်ချက်တွေကဒီလူတွေအတင်းမောများစွာဖြစ်တာပေါ့နော်။ကျွန်တော်အလုပ်လုပ်တာတော့မှပဲဒီကျွန်တော်လုပ်တဲ့အင်တာနက်မရှိလို့မရဘူးလေ။အခုလောကကင်ရတာမှတော်တော်အခက်အခဲတွေတွေ့ရတော့ရှိတယ်။ဒါလေသူတို့တွေစမတတ်တဲ့လုပ်သားတွေလို့ပဲကျွန်တော်ယူဆပါတယ်။ကျွန်တော်အစီအမပြေအောင်ပေါ့နော်။တနက်ကနေဟိုဗီဇာယူခိုင်းနေတယ်။ကျွန်တော်အနေနဲ့ဆိုရင်ဒါကျွန်တော်ကတော့ဒီ technology friendly ဖြစ်တဲ့အတွက်ကြောင့်အခုဆိုရင်ဘာဖြစ်လဲဆိုရင်ဒီဗီဇာရောက်ဖို့ဆိုရင်နေတိုင်းတော့တိုးနေရတယ်။လူတွေကတိုင်းရအရှိကြီးပဲ။ချို့ဆိုချေနိုင်ပေါင်းများစွာစောင့်ပြီးတော့မှလုဆောင်ရတာဖြစ်တဲ့အတွက်ကြောင့်လူတွေပြင်းနေတဲ့အချိန်လေးကုန်နေတယ်နော်။အခုလိုဒီ internet ကနေဒီရှင်ပွားဖို့အဲလုဆောင်ဖို့ရမယ်ဆိုရင်တော့ တကယ်နားလည်တဲ့ပြည်ကူညီရမယ်ဆိုရင်ပို့ပြီးမှဆင်ခြင်လို့ဆိုပြီးစားပါတယ်
မြန်မာနိုင်ငံမှာစစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးတဲ့နောက်ထိုင်းနိုင်ငံဘက်ကိုသွားရောက်ခွင့်ဗီဇာလျှောက်ထားတဲ့မြန်မာနိုင်ငံသားအရေးအတွက်တိတိသားသားတိုးလာတယ်လို့ထိုင်းဝန်ကြီးချုပ်ဆရီချာတဗစ်စင်ကပြောဆိုထားပါတယ်ရှင်